မြန်မာနိုင်ငံရဲ့မြေယာပြဿနာတွေကိုဖြေရှင်းနိုင်ရေးမှာလေယာစိုက်ပျိုးရေးဝန်ကြီးဌာနတစ်တော်ဌာနမွေးမြူရေးနဲ့ရေလုံငန်းဌာနအပြင်စီမံကိန်းရေးရာဌာနစတဲ့ဌာနပေါင်းစုံပူးပေါင်းပြီးခြုံငုံသုံးသပ်ပြင်ဆင်မှုတွေလုပ်သွားနိုင်မှာဖြစ်မယ်လို့မြန်မာမြေယာစီမံခန့်ခွဲရေးအကြံပြုချက်စာရန်တစ်စောင်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကကမ္ဘာ့ဘဏ်ဆွေးနွေးပွဲတစ်ခုမှာတင်ပြခဲ့တဲ့ဦးအောင်ကျော်သိန်းကပြောပါရယ်ဦးအောင်ကျော်သိန်းနဲ့တွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးရာကဏ္ဍအဖြစ်နားဆင်ကြပါခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီကမ္ဘာမှာလဲသုံးဆွဲနေတဲ့စကလုံးတစ်လုံးပေါ့ဗျာအဲ့ဒါတော့ land grabbing ပေါ့ကျွန်တော်တို့ဒီမြေယာသိမ်းဆည်းမှုတွေနဲ့ပတ်သက်တဲ့ကဏ္ဍတစ်ခုရယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီအဲ့ဒီသိမ်းဆည်းမှုတွေအပါအဝင်မြေယာတွေကိုဖြည့်ရှင်းတဲ့အခါမှာသုံးတဲ့ကဏ္ဍတစ်ခုအနေနဲ့ဒီ land reform ပေါ့ဒီမြေယာပြုပြင်ပြောင်းလဲရေးကဏ္ဍတစ်ခုအနေနဲ့ကျွန်တော်တို့အဲ့နှစ်ခုရှင်တွဲပြီးတော့ကြည့်တဲ့ paper တစ်ခုဖြစ်ပါတယ်အဲ့တော့အဲ့ထဲမှာခုနကပြောသလိုမြန်မာနဲ့ပတ်သက်တဲ့မြန်မာနိုင်ငံမှာလက်ရှိရှိနေတဲ့ကြုံတွေ့နေရတဲ့အခက်အခဲတွေလည်းအသေးစိတ်အားလုံးကိုကျွန်တော်လေ့လာပြီးတင်ပြထားတဲ့ paper တခုဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့လည်းသတိထားမိတာတခုရှိပါတယ်။အထူးသဖြင့်ဒီမြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာတဲ့နောက်ပိုင်းမှာပေါ့နော
်။
ဒီလေယာမြေတွေအသိအစီခံထားရတဲ့နဲ့ပတ်သက်ပြီးတော့အခုချိန်မှာပြန်လည်တောင်းဆိုလာတာတွေစံနှပြတာတွေတော်တော်များများဟိုထွက်ပေါ်လာတာတွေ့ရတယ်။ဒီကိစ္စကတော်တော်လေးကြီးကျယ်တဲ့ခန္ဓာတစ်ခုအနေနဲ့လည်းလူတွေအားလုံးအာရုံစိုက်နေရတဲ့အနေအထားရှိတယ်။ဒါအပြင်တစ်ဖက်မှာလည်းအစိုးရဘက်ကလေယာမြေပြုပြင်ပြောင်းလဲလုပ်ငန်းတွေနဲ့ပတ်သက်လို့ဥပဒေသစ်တွေပါတွေထုတ်တာရှိတယ်။အဲ့တော့ဒါကနှစ်ပိုင်းပေါ့နော
်။
အဲ့တော့ဒီပိုင်းမှာပထမဒီပိုင်းကိုကျွန်တော်တို့အရင်ပြောကြည့်အောင်။
ဟုတ်ကဲ့ပါခင်ဗျ
ာ။ပထမဒီပိုင်းကပါလဲဆိုတော့ဒီလေယာမြေအသိအစီခံရမှုတွေနဲ့ပတ်သက်လို့ဒီအခုဒီပိုင်းတွေရောအခုဒီနှစ်ပိုင်းတွေမှာဖြစ်နေတဲ့ဆန္ဒပြမှုတွေဖြည့်ရှင်းပေးမှုတွေအဲ့ဒါတွေကလွှတ်တော်တွေမှာလည်းလွှတ်တော်တွေမှာကော်မတီတွေဖွဲ့တယ်စုံစမ်းရေးကော်မရှင်တွေဖွဲ့တယ်လုပ်နေကြရတယ်ရှိတယ်ဘလောက်ထိခီးရောက်နေပြီလဲခင်ဗျအ
ဲ့တော့ဒီပြဿနာပြောရမယ်ဆိုလို့ရှင်ဒီမြေယာသိမ်းဆည်းမှုကဏ္ဍအခုမှဖြစ်တာမဟုတ်ပါဘူးကျွန်တော်တို့ကအရင်ထက်ကနေပြီးတော့ဒီထူးထူးပြန်ပြောရမယ်ဆိုရင်ကိုလိုနီစနစ်နောက်ပိုင်းမှာတည်းကဒီမြေယာပြဿနာတွေကပုံမှန်ပြန်မှရှိခဲ့တာပါအဲ့တော့ပြောရမယ်ဆိုရင်ဒီဗြိတိရှားထွက်သွားပြီးတဲ့နောက်ပိုင်းမှာလည်းဒီအခြားနိုင်ငံတွေမှာကိုလိုနီနိုင်ငံဒီမှာကျွန်တော်တို့ဖြစ်တဲ့ပြဿနာလိုပဲပေါ့အဲ့တော့ဒီမြေယာနဲ့ပတ်သက်တဲ့အုပ်ချုပ်ရေးရန်နေရတွေကစနစ်တကျမရှိတဲ့အခါကျတော့အဲ့ဒီပြဿနာတွေပေါ်မှာရင်ဆိုင်ရတဲ့အနေအထားတွေကျွန်တော်တို့ဇက်တိုက်ဇက်တိုက်ဖြစ်လာခဲ့တာပေါ့အဲ့တော့အခုကတော့တိုင်းပြည်ကလည်းဒီနိုင်ငံရေးပွင့်လင်းမှုတွေဖြစ်လာတယ်နောက်ပြီးတော့ဒီလုံပိုင်ခွင့်လေးတွေလည်းနည်းနည်းပါးပါးရလာတဲ့အခါကျတော့ဒီဆန္ဒပြမှုတွေပါနေတယ်နောက်အခုလက်ရှိဖြစ်နေတဲ့အခြေအနေတွေကိုငါပြောဆိုတရားစွဲတာတွေနောက်ဒီရနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်တာတွေနောက်ဒီရနဲ့ပတ်သက်ပြီးအကြောင်းတင်တာတွေကပို့ပြီးတော့အားကောင်းလာတော့ဗောအဲ့အားကောင်းလာတဲ့ခါကျတော့မကူကဒီမီဒီယာတွေကလည်းအရန်ကိုအားကောင်းလာတဲ့ခါကျတော့ဒီနေရာတွေကိုမြင်သာထင်သာဖြစ်လာတာဗောအဲ့တော့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုလိုနီစနစ်ခက်ထဲကနေပြီးတော့ကျွန်တော်တို့အကိုလိုလည်းသိမယ်ကျွန်တော်တို့ဒီ
စားငါချပေးတဲ
့ဟုတ်ကဲ့ဟုတ်ကဲ့ဒီမြေယာနဲ့ပတ်သက်တဲ့ကဏ္ဍအမျိုးစုံရှိတာဗောမလဲမြေချမ်းမြေစသည်အပြင်ဂရမ်းမြေတွေအဲ့တော့ဒီပြဿနာတွေအားလုံးရဲ့အဆက်ဆက်အပေါ်မှာကျွန်တော်တို့ကဒီတောင်သူလယ်သမားတွေကအဆင့်ဆင့်ဗောလေကျွန်တော်တို့ဓမ္မဥချလို့ခေါ်တာဗောအရင်ကနေဒီ customary ရလေထရလှုပ်လာတဲ့အခြေအနေတွေနဲ့ဥပဒေရဒီလက်တွေ့ပေါ့လေအဲကျင့်သုံးရင်ဆိုင်တဲ့အခါမှာကြုံရတဲ့အခက်အခဲတွေနဲ့ဒီလေယာမြေတွေကစင်စက်မပြတ်ပြဿနာတွေတက်ခဲ့တယ်ပြီးတော့အဲ့တော့ပြောမယ်ဆိုလို့ရှင်1990နောက်ပိုင်းမှာလည်းဒီမြေယာသိမ်းမှုတွေကတော်တော်များများကိုအားအကြီးတက်လာခဲ့တယ်အဲ့တော့ပြောမယ်ဆိုလို့ရှင်ဒီစစ်တမ်းမြေယာသိမ်းမှုတွေအခုလည်းသတင်းတွေအများကြီးထပ်မပါနေတဲ့ဟာတွေပေါ့နောက်ပြီးတော့တူးချင်းပေါ့စီဝါရီသမားတွေနောက်ပြီးတော့အခြားပုံစံမျိုးစုံနဲ့ဒီမြေယာပြဿနာတွေကကျွန်တော်နိုင်ငံမှာစင်စက်မပြတ်ဖြစ်ခဲ့တာပါအဲ့တော့ဒီဟာတွေကိုကျွန်တော်တို့စနစ်တကျဖြည့်ရှင်းထားနိုင်မှုမရှိတဲ့အခါကျတော့အခုလည်းအခုလောလောဆယ်ဖြစ်တဲ့ပြဿနာတွေကပို့ပြီးတော့အားကောင်းလာတာပေါ့
ဟုတ်ကဲ့တချင်ကတော့ဒီစစ်တပ်ကိစ္စတွေပေါ့နော်စစ်တပ်အနေနဲ့ဒါကိုတက်ကိုကိုပါကိုနီးဆိုက်ရမှာလေယာမြေဆိုက်ပြီးတော့စားရတယ်ဆိုတော့ဟိုကိုတက်ကိုကိုထောက်ပံ့ဖို့လုပ်ရတယ်ဆိုတော့ဟာမျိုးတွေနီးဆိုက်ရမှာတိုင်းတာမျိုးတွေရှိတယ်အလားတူပဲတိုင်းမြေစီးပွားရေးကိုဖွံ့ဖြိုးဖို့ဆိုပြီးတော့ဖွင့်ပေးလိုက်တဲ့အခါကျတော့လုပ်ငန်းကြီးတွေဝင်လာတယ်ရင်းနှီးမြှုပ်နှံမှုတွေဝင်လာတော့အဲ့လိုစီးပွားရေးစီမံကိန်းတွေဆိုပြီးတော့နိုင်ငံတော်ကတိုင်းတာတွေရှိလာခဲ့တယ်ဒါမှမဟုတ်လို့ရှင်လဲနိုင်ငံတော်ကနေတဆင့်ဟိုလုတ်ပိုင်ဝင်ရှိတဲ့တခြားလူတွေကိုချပေးပြီးတော့တိန်လိုက်တာတွေရှိတယ်ဆိုတော့အဲ့တိန်လိုက်တာတွေကရပ်သွားပြီလားဟိုအခုကအဲ့တိန်လိုက်တာတွေရပ်တော့အဲ့လိုတိန်နေတာမျိုးတွေကရပ်သွားပြီးတော့ပြန်လဲစီစစ်ပြီးတော့ပြန်ပေးနေတဲ့အဆင့်ကိုရောက်နေတယ်ဆိုတဲ့သဘောလား
အဲ့တော့ဒီရမှာကျွန်တော်တို့ကတော့ပြောရမယ်ဆိုလို့ရှင်အဲနှစ်ပိုင်းပြောရမှာပေါ့အဲပထမတစ်ခုကတော့ဒီပြဿနာတွေဖြစ်လာတဲ့အကြောင်းရင်းပေါ့နောက်တစ်ခုကတော့ပြဿနာတွေကိုဖြေရှင်းတဲ့ပုံစံပေါ့အဲ့တော့ပြောရမယ်ဆိုလို့ရှင်ဒီပြဿနာတွေဖြစ်စီတဲ့အကြောင်းရင်းထဲမှာပြောရမယ်ဆိုနှစ်ပိုင်းဖြစ်နေတာပေါ့တစ်ခုကတော့ကျွန်တော်တို့ဒီဥပဒေရပေါ့အဲ့တော့ကျွန်တော်တို့ဟိုအနောက်နိုင်ငံစကားနဲ့ပြောရမယ်ဆိုတော့ institutions ပေါ့အဲ့တော့ကျွန်တော်ကတော့ဒီအလွယ်တကူနဲ့ထုံးပေါ့ဗျာအလေးထားပေါ့ဒီကျင်ထုံးနေရဥပဒေရဖြစ်လာတဲ့အနေအထားတွေပေါ့အဲ့ဒီဥပဒေတွေရနေပြီးတော့အကာအကွယ်မရှိတဲ့ခါကျတော့လယ်သမားတွေရဲ့ဆုံးရှုံးမှုတွေကလည်းပို့ပြီးတော့အားဟိုကြီးစီတာပေါ့အဲ့တော့ဒုတိယတစ်ဖက်ကကျတော့ကျွန်တော်တို့ဒီအလေးအထားပေါ့ဒီဒေသအတွင်းမှာနေပြီးတော့ရေရှည် ဒီမြန်မာနဲ့ပတ်သက်ပြီးစီမံခန့်ခွဲမှုတွေကိုအကြာကြီးကျွန်တော်တို့စနစ်တကျမလုံလာတဲ့ပြဿနာတွေအောက်ခြေမှာသူအလေးထားတစ်ခုလို့ဖြစ်သွားတာပေါ့အဲ့ဒီအလေးထားတစ်ခုမှမှဒီ exploitation ပေါ့ကျွန်တော်တို့ဒီပြောမှာဆိုလို့ရှင်တူပိုင်းသောလကောင်းဒီကုမ္ပဏီရသောလကောင်းစစ်တပ်ပဲဘယ် institution ပဲဖြစ်ဖြစ်ဒီဟာကိုကျွန်တော်တို့လုံနိုင်တဲ့အားတွေဖြစ်စီတာပေါ့ဒါတော့ဥပဒေအပိုင်းပေါ့ပြီးတော့အလေးထားအပိုင်းပေါ့ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကဖြည့်ရှင်းတဲ့အခါမှာခုနပြောသလိုဖြစ်တဲ့နေရာတစ်ခွက်တည်းကိုဖြစ်နေတဲ့အခြေအနေတစ်ခုတည်းကိုကျွန်တော်တို့ကရင်ဆိုင်ပြီးတော့ဖြည့်ရှင်းလို့မရဘူးပေါ့ဒီဟာတွေဘာကြောင့်ဖြစ်စီတာလဲဒီဟာတွေဖြစ်စီတဲ့အကြောင်းအရာတွေက ီကိုကဏ္ဍတစ်ခုကျင်းစီလိုက်ပေါ်လင်းအောင်ကျွန်တော်တို့ကလေ့လာပြီးတော့မှအခုနောက်နိုင်ငံတွေမှာလည်းကျွန်တော်တို့ဒီကမ္ဘာတစ်ခုလုံးမှာလည်းကျင့်သုံးလာတဲ့ပုံစံပေါ့ land governance ပေါ့ဒီမြေအောက်ချုပ်စီမံမှုစနစ်တစ်ခုလုံးကိုကြဲကြဲပြန့်ပြန့်ကြည့်ပြီးတော့အဲ့ဒီထဲကမှဒီမြေအောက်ချုပ်မှုစီမံခန့်ခွဲမှုတွေကိုစနစ်တကျခုနပြောသလိုဥပဒေအရကော institution အရအားကောင်းအောင်ဆောင်ရွက်တာပေါ့
okay ဒီသမရဦးသိန်းစိန်လက်ထက်မှာတော့ပေါ့
ဟုတ်ကဲ့ဗျ
အခုဟိုပြီးခဲ့တဲ့2012ခုနှစ်ကဆိုလို့ရှိရင်လေယာမြေပိုင်ဆိုင်မှုဥပဒေလို့ခေါ်မလားသိအ
ဲ့လို
ဥပဒေတစ်ခုပြဋ္ဌာန်းပြီးတော့လေသမားတွေလေလုံနေတဲ့လေသမားတွေကိုပိုင်ဆိုင်နိုင်ဖို့မှတ်ပုံတင်ခွင့်ပေးထားပါတယ်ပေးလိုက်ပြီဆိုတော့ဒီပြဿနာဟာအခုနောက်ပိုင်းဖြစ်လာမယ်လေသမားတွေအနေနဲ့အဓိကကတော့ဟိုကိုယ်ပိုင်တဲ့မြေတွေကိုဟိုရောင်းချပိုင်ခွင့်ရှိသွားပြီးငှားရမ်းပိုင်ခွင့်ရှိသွားပြီပေါ့နော
်အဲ့ဒါ
အပြင်ကိုကိုယ့်ရဲ့ပိုင်ဆိုင်မှုတစ်ခုအနေနဲ့တည်ကြည်ရှိသွားတော့နောက်လာမယ့်အခြေအနေတွေကိုဟိုဖြစ်လာမယ့်ပြဿနာလေးတွေကိုကာကွယ်တားဆီးလာနိုင်မယ့်အနေအထားမျိုးမရှိဘူးလားဒါအ
ဲ့တော့ဒီမြေယာတွေကိုပိုင်ဆိုင်နိုင်ခွင့်ပေါ့နောက်ခုနပြောတဲ့ registration ပေါ့ဒီနေရာတွေတန်းပတ်သက်ပြီးစနစ်တကျမှတ်တမ်းတင်မခွင့်တင်နိုင်ခွင့်တွေရလာတာတော့ကောင်းပါတယ်သို့တော့အခုလိုလည်းသိတဲ့အတိုင်းပဲကျွန်တော်နိုင်ငံရဲ့ဆင်းရဲမွဲတမှုအခြေအနေကလည်းအရန်ကိုဟိုအစ်စ်မြင့်နေသေးတဲ့အခါကျတော့တစ်ဖက်ကပြောမယ်ဆိုရင်ဒီအခြေခံတောင်သူလယ်သမားတွေရဲ့ပြည်သူတွေရဲ့ဒီ registration ကိုလက်လန်းမိနိုင်ဖို့အတွက်ကတော်တော်လေးကိုအလံဝေးပါသေးတယ်။ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဒီမြေယာကို register လုပ်ဖို့အတွက်ဘယ်လိုသွားရမလဲ။ဘယ်ဌာနကိုသွားရမလဲ။ပြီးတော့အဲ့ procedure တွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေအနေနဲ့သေချာစနစ်တကျနားလည်ပိုင်ခွင့်ရလဲကျွန်တော်တို့အများကြီးလိုပါသေးတယ်။အဲ့တော့တစ်ဖက်ကပြောမယ်ဆိုရင်ဒီဥပဒေတွေကိုပေါ့နော်ဒီလိုဒီအတည်ပြုလိုက်တဲ့ဒီဥပဒေတွေကိုဒါပြဋ္ဌာန်းလိုက်တယ်ဆိုတာပြည်သူတွေအနေနဲ့တော်တော်များများသိတဲ့အနေအထားတွေဥပမာကျွန်တော်သုတေသနလုပ်ခဲ့တဲ့နေရာတွေမှာဆိုရင်တော်တော်များတချို့နေရာတွေမှာဆိုမသိသလောက်ပါပဲ
။ဟိုရောတဘောကဟိုတော်ကြီးရွာကြီးလက်ဒေတာမှာအလုံးလေယာမြေမှာအလုံးလုံးနေတဲ့လေသမားတယောက်ကဒီဥပဒေပြဋ္ဌာန်းလိုက်တာကိုကြားပြီးတော့ဟောသူလုံနေတဲ့လက်ရှိလုံနေတဲ့ဘိုးစင်ပေါင်ပဲလုံနေတဲ့လေယာမြေတစ်ခုကိုနှိစရာစိုက်ပျိုးရေးရုံမှာပဲဖြစ်ဖြစ်မြေတိုင်းရုံမှာပဲဖြစ်ဖြစ်သွားပြီးတော့မှတ်ပုံတင်လိုက်ရင်မပြီးဘူးလားအဲ့လိုလား
အဲ့တော့အဲ့လောက်ထိမလွယ်ဘူးခင်ဗျဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့စီမားလည်းအရင်တော့ရှိခဲ့တဲ့ဒီ customary law ဆိုတာရှိတယ်ပေါ့ဒီမီယိုဖလာဒီပိုင်ဆိုင်ပိုင်ခွင့်ပေါ့ဥမာဓမ္မဦးချကျွန်တော်တို့ကုမြေကိုကိုယ့်အကူဒီရနဲ့ပတ်သက်ပြီးလဲထုံတယ်ဆိုလို့ရှိရင်ဒီဟာကိုပိုင်ဆိုင်နိုင်ခွင့်ရှိတယ်ဆိုတော့အသည့်တွေကလည်းပြည်သူတွေထဲမှာရှိနေသေးတယ်ဆိုတော့အဲ့ဒီအသည့်တွေနဲ့တချို့ကလည်းဘာဖြစ်လို့ဒါကျွန်တော်မြေပဲပေါ့ဘာဖြစ်လို့ register လုပ်ရမှာလဲပေါ့ဥမာတာမန်ပြည်သူမပြောနဲ့ကျွန်တော်တို့တောင်မှဒီဌာနတွေကိုသွားဖို့ဆိုတာကျွန်တော်တို့အနေနဲ့တော်တော်လေးကိုခက်ခဲပါတယ
်
ဟုတ်တယ်ဟုတ်တယ်ဆိုတော့ပြီးတော့သွားတဲ့ခါမှလည်းဘယ်လိုသွားရမလဲတော့ကျွန်တော်ဒီမြေဟာဒီ township level ပေါ့လေဒီမြို့နယ်ဥရရာရှိဒီမြေယာဥရမြေယာရာရှိတယောက်နဲ့ကျွန်တော်ပြောကြည့်တဲ့အခါကျတော့သူတို့ကပြောလဲဆိုတော့ဒီဟုတ်တယ်ကျွန်တော်တို့ဒီအခုမြေယာတွေ register လုပ်မယ်ဆိုလို့ရှိရင်သူကဒီရုံးဝင်လာမယ်လာပြီးလို့ရှိရင်သူကအဲ့ဒီကိုယ့်ရဲ့ပိုင်ဆိုင်မှုအထောက်အထားတွေနဲ့တင်ပြမယ်တင်ပြပြီးတဲ့အခါကျတော့အဲ့ဒါကို register လုပ်တဲ့အခါမှာသူကတစ်လအတွင်းပေါ့သူက notify ပြန်လုပ်မှာပေါ့ပြည်သူတွေကိုပြန်ပြီးအကြောင်းကြားမယ
်တင်းစာထဲမှာကြော်ညာထည့်
အောင်အဲသူကမဟုတ်ဘူးခင်ဗျအဲ့မှာလည်းတော်တော်ကြီးရပါတယ်ဘယ်လိုလဲဆိုတော့သူကဒီအဲ့ဟိုသူတို့ရုံးကနေရုံးစာထုတ်မယ်ပေါ့ပြီးလို့ရှိရင်သူကဒီ data ကြေးကျေးရွာအိမ်တွေမှာလိုက်ကပ်မှာပေါ့ဥမာဥက္ကဋ္ဌအိမ်မှာ
လည်းတ
န်ခွေသူဘလူးရှိတယ်လဲပေါ့ဆိုတော့အဲ့ဒါကိုကြင်ညာမယ်ကြင်ညာလို့ခန့်ခွက်သူမရှိဘူးဆိုရင်တစ်လအတွင်းသူက register လုပ်လို့ရတယ်ပေါ့ဆိုတော့အဲ့ဒီမှာလည်းခုနကပြောသလိုခုနကျေးရွာပြည်သူပြည်သားတယောက်နေနဲ့ဒီမှာလာရမယ်ကုန်ကြစရိတ်ပေါ့နောက်ပြီးတော့အဲ့ဒီအပေါ်မှာလည်းခုနသွားရမယ်လုပ်ငန်းစဉ်တစ်ခုလုံးကိုကျွန်တော်တို့နောက်ကနေလိုက်ရမယ်အခြေအနေတွေပေါ့ဆိုတော့ဒါတွေကပြည်သူတွေအတွက်အင်မတန်မှဟိုအခက်အခဲတွေရှိနေပါသေးတယ်အဲ့တော့အဲ့ဒီမှာလည်းအစိုးရဒီဟာကိုမူတစ်ခုအနေနဲ့ပဲချလိုက်တာဒီဟာတွေကိုလုတ်ဆိုင်လုတ်ပိုင်နိုင်ခွင့်ပေါ့လေအဲ့ဒီမှာခုနကပြောတဲ့လိုအပ်တဲ့ resource တွေပေါ့အရင်းအမြစ်တွေငွေကြီးကြေးပိုင်းဆိုင်ရာတွေအထောက်အကူတွေနောက်အဖွဲ့အစည်းတွေကလည်းဒီအနေပတ်သက်ပြီးကုညီပေးနိုင်မယ့်အနေအထားတွေကလည်းအရင်အားနေတဲ့အခါကျတော့ဒီဟာလက်တွေ့အကောင့်ထဲပေါ်လာဖို့အတွက်တော်တော်ခက်ပါသေးတယ်။
ဒါပေမဲ့လေသမားကြီးအားဖြင့်ဟိုကြည့်ရမယ်ဆိုရင်လေယာမြေပြန်တောင်းတဲ့ကိစ္စတွေမှာဆန္ဒပြတဲ့နေရာတွေမှာတော့တော်တော်လေးတက်တက်ကြွကြွရှိနေရဲဆိုတော့အဲ့တက်တက်ကြွကြွရှိနေတဲ့အဖွဲ့အစည်းတွေကရောဒီဘက်မှာအာရုံမစိုက်ကြဘူးလား။
အဲ့တော့ကျွန်တော်တို့ကလည်းပြောရမယ်ဆိုရင်အခုကမြန်မာနိုင်ငံမှာလည်းတချို့ကိစ္စတွေကပေါ်ပင်ကိစ္စတွေဖြစ်နေတယ်။ဥပမာဒီရနဲ့ပတ်သက်ပြီးဟာဒီလိုတောင်းလို့ရတယ်ဆိုလို့ရှိရင်ဟိုဘက်ကလည်းအာဒေတာအဖွဲ့အစည်းတွေကလည်းငါတို့လည်းဒီလိုပဲတောင်းကြမယ်ပေါ့။ဆိုတော့ဒီခြား grievances တွေကလည်းအများကြီးရှိနေတယ်ဒီရနဲ့ပတ်သက်တဲ့မြေယာပေါ်မှာတောကားတွေပေါ့လေ။ဆိုတော့အဲ့တောကားတွေကိုဖော်ထုတ်တဲ့လမ်းစဉ်အပေါ်မှာပဲတချို့အဖွဲ့အစည်းတွေကပူးပေါင်းပါဝင်တာတွေနောက်ပြီးဒီရနဲ့ပတ်သက်ပြီးတော့ တန်းနေတော့လုတ်ပြီးနိုင်တဲ့အခြေအနေတော့ပဲရှိနေသေးတယ်ဒါပေမဲ့တကယ်ကုနာပြောတဲ့ရေရှည် long term solution အတွက်ပေါ့ရေရှည်ပြဿနာအဖြေရှာဖို့တကယ်ကုနာပြောသလို registration process တွေနောက်ဒီ land mapping တွေဒီ land use တွေမှာတကယ်ကိုပြည်သူတွေကစနစ်တကျပါဝင်ပြီးဒီပြဿနာအဖြေရှင်းမှုမှာပါဝင်နိုင်အောင်ပြုလုပ်ပေးနိုင်တဲ့အားတွေကြတော့ကျွန်တော်တို့မှာမရှိဘူးအဲ့တော့လူမှုအဖွဲ့အစည်းတွေကလည်းကျွန်တော်တို့နှစ်ဆင့်အများကြီးကျွန်တော်တို့အခုမှနေပြီးတော့ဒီလုတ်ပိုင်ခွင့်လေးတွေနည်းနည်းပွားရလာတဲ့အခါကျတော့ဒီအဖွဲ့အစည်းတွေအားတွေကလည်းအများကြီးလိုပါသေးတယ်အဲ့တော့ဒီလူမှုအဖွဲ့အစည်းတွေဒီအားတွေကိုလှုပ်လာနိုင်မှာပဲဒီအပေါ်မှာနေပြီးတော့မြေယာဖြည့်ရှင်းမှုတွေကပုံမှန်ထိရောက်လာမှာပါ
အဲ့တော့အဲ့ဒီမြေယာဖြည့်ရှင်းမှုတွေကဥပမာဖြင့်ဒါအိုးအိမ်နဲ့ပါလေမြေယာစီမံကိန်းဌာနလားအဲ့ဒီဌာနတစ်ခုတည်းနဲ့ပဲကိစ္စပြောင်းအောင်လုပ်နိုင်တာပဲမလ
ားအခုဒီအခုမေးတဲ့မေးခွန်းကမြန်မာနိုင်ငံအတွက် impedance စိတ်ဝင်စားစရာကောင်းတဲ့မေးခွန်းတစ်ခုပါဒါကြောင့်လဲဆိုတော့ဒီနိုင်ငံရဲ့အပြောင်းအလဲမှာဒါဒီအခုလက်ရှိအစိုးရအပါအဝင်ပေါ့လေနိုင်ငံတကာအဖွဲ့အစည်းတွေကူညီထောက်ပံ့နေတဲ့ပုံကူတိုင်းကကျွန်တော်တို့သိသိသိထိုက်တဲ့အချက်တခုပေါ့အဲ့ဒါဘာလဲဆိုတော့မြန်မာနိုင်ငံမှာဒီစီမံခန့်ခွဲမှုတွေအားလုံးကပြောမယ်ဆိုလို့ရှိရင်ဝန်ကြီးဌာနတစ်ခုချင်းစီကတကယ်ကိုဒီ absolute control ပေါ့ဆိုတော့ဓာတ်ရိုက်ကို control လုပ်ထားတဲ့စနစ်တွေရှိရယ်ပြီးတဲ့တခါကျတော့ဝန်ကြီးဌာနတွေကကျွန်တော်တို့ကအများကြီးပဲဌာနတွေကအကွဲတွေကအများကြီးပဲဥမာမြေယာကိစ္စဆိုလို့ရှိရင်လည်းဥမာလေယာဉ်မြေဆိုလို့ရှိရင်ဒီလေယာဉ်မြေကိုဥမာကင်တဲ့အပိုင်းမှာလည်းဥမာဒီစိုက်ပျိုးဝန်ကြီးဌာနကလည်းပါတယ်မြေယာဥစည်းဌာနကလည်းပါတယ်အဲ့တခါမြေယာစီမံခန့်ခွဲမှုကိုတခါကျတော့မြို့နယ်ဥက္ကဋ္ဌတွေကဘာတွေအကုန်လုံး
ပူးပေါင်းဝန်ကြီးဆိုတာလည်းရှိ
ဟုတ်တယ်အဲ့မှာအကုန်လုံးဟိုရှုပ်ထွေးနေတာပေါ့အဲ့တော့ပြီးတော့တခါပြောမယ်ဆိုလို့ရှိရင်တတော်ကြီးရာကိစ္စကြတော့လည်းတတော်ကြီးရာဝန်ကြီးဌာနကတခါတိချဖြစ်နေပြန်အောင်အဲ့တော့ဥပဒေတွေကလည်းသူကဝန်ကြီးဌာနအလိုက်ဒီကဏ္ဍအလိုက်ချတဲ့ခါကျတော့ဥပဒေတွေက synchronize မဖြစ်ဘူးတသားတည်းမဖြစ်ဘူးပေါ့ဥပဒေတွေက scatter ဖြစ်နေတာပေါ့ဖြစ်နေတဲ့ခါကျတော့ပြဿနာဖြေရှင်းမှုကိုဥပဒေရဖြေရှင်းနိုင်ဖို့အတွက်အားတွေကလည်းအများကြီးလိုပါသေးတယ်ပြီးတော့တခါဝန်ကြီးဌာနတွေကပြန်ပွားနေတဲ့အခြေအနေတွေအားလုံးကလည်းကျွန်တော်တို့ဟိုကဏ္ဍတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်အဖြေရှာနိုင်ဖို့အတွက်ဒီ table တစ်ခုထဲမှာဖြေရှင်းနိုင်ဖို့အတွက်ဘယ်လို့မှအားမကောင်းစေဘူးအဲ့တော့ကျွန်တော်ရဲ့အခုလက်ရှိ paper ထဲမှာလည်းကျွန်တော်တခုအစံနာပြုထားတာတခုကတော့ဒီ integrated resource governance ပေါ့ဆိုတော့အဲ့ဒါတော့ပူးပေါင်းပြီးတော့အရင်းမြစ်တွေအားလုံးကိုဒီအုပ်ချုပ်စီမံတဲ့ပုံစံတစ်ခုအနေနဲ့ကျွန်တော်တို့စဉ်းစားတာပေါ့ဥပမာအဖြစ်ဒီမြေယာရေဒီသစ်တောရေနောက်ပြီးတော့ဒီရေလုံငန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေအားလုံးကိုကျွန်တော်တို့က resource mapping တစ်ခုအနေနဲ့စနစ်တကျစဉ်းစားပြီးတော့မှအဲ့ဒီ governance ကိုကျွန်တော်တို့အုပ်ချုပ်မှုရန်ရာတစ်ခုအနေနဲ့တည်ချာစီမံခန့်ခွဲနိုင်တဲ့ပုံစံတစ်ခုဖြစ်မြောက်ရေးအတွက်ကိုကျွန်တော် advocate လုပ်ထားတာ
မြန်မာမြေယာစီမံခန့်ခွဲရေးအကြံပြုချက်စာရမ်းတစ်စောင်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကကမ္ဘာ့ဘဏ်ဆွေးနွေးပွဲတစ်ခုမှာတင်ပြခဲ့တဲ့ဦးအောင်ကျော်သိန်းကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ကျွန်တော်တန်းလွင်ထောက်ပါခင်ဗျာ